မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတဦးထပ်တိုးတဲ့အတွက်ဒီကနေ့ထိဆိုရင်ရောဂါပိုးကူးစက်သူစုစုပေါင်း318ဦးရှိသွားပါပြီ။ဒီကနေ့ညနေပိုင်းအတွက်ဓာတ်ခွဲနမူနာစုစုပေါင်း1403ခုကိုစစ်ဆေးခဲ့တဲ့ထဲမှာကူးစက်သူတဦးထပ်တွေ့တာပါ။အခုရောဂါပိုးကူးစက်ထားသူဟာရန်ကုန်တိုင်းရန်ကင်းမြို့နယ်မှာနေထိုင်သူဖြစ်ပြီးတော့ပြည်ထောင်နိုင်ငံကနေပြန်လာပြီးတဲ့နောက်မရန်ကုန်မြို့နယ်မှာအသွားအလာကန့်သတ်ထားရှိသူဖြစ်ပါတယ်။သူ့ကိုတောင်းကလာပအထူးကူဆေးဝန်ကြီးမှဆေးကုသပေးမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲအတီးပြုတ်လူနာဟောင်းတွေကဓာတ်ခွဲနမူနာစစ်ဆေးမှု2ကြိမ်ဆက်တိုက်ယောဂါပိုးမတွေ့တဲ့သူနောက်ထပ်8ဦးထပ်တိုးတဲ့အတွက်ဒီကနေ့ထိအဆိုရင်ယောဂါပိုးကင်းစင်သူစုစုပေါင်း250ရှိပြီလို့လည်းကျန်းမာရေးဌာနရဲ့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီအထက်က233ယောက်ကိုဆေးရုံကဆင်းခွင့်ပေးခဲ့ပြီးဖြစ်ပြီးတမတ်နေရာတွေမှာအသွားအလာကန့်သတ်ပြီးတော့ဆက်ပြီးစောင့်ကြည့်နေတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဓာတ်ခွဲအတီးပြုတ်လူနာတွေထဲမှာသေဆုံးသွားသူကတော့6ဦးရှိထားပါတယ်။